မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်းမီ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့နဲ့အတူနောက်ထပ်နှစ်ယောက်ကိုကွန်ပြလိုက်တဲ့တဲ့တင်ကြောင်းသူ့အနေနဲ့အင်မတန်ဒေါသထွက်ယူကျုံမြဖြစ်ရတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကပြောကြားလိုက်ပါတယ်စစ်ကောင်စီရဲ့အခုလိုရက်ဆက်တဲ့လုပ်ရက်ကိုကမ္ဘာနိုင်ငံတွေကအချိုးအကွေ့တစ်ခုဖြစ်နေမှတ်ယူပြီးတော့မြန်မာနိုင်ငံပြည်ထောင်စုကိုတုံ့ပြန်သင့်ပြီလို့အထူးတန်တမန် Tom Andrews ရဲ့ကြေညာချက်မှာရေးသားထားပါတယ်ကွန်မြတ်ခံရသူ၄ယောက်လုံးကိုစစ်ခုံရုံးမှစစ်ဆေးအမိန့်ချခဲ့ပြီးအယူခံဝင်ခွင့်မရခဲ့တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရရောက်တယ်လို့သူကထောက်ပြပါဗျ။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခိုင်မာတဲ့ဆောင်ရွက်မှုတွေလှုပ်လာဖို့စစ်အစိုးရကဘာထပ်ပြီးတော့လုပ်ပြရအောင်မှလဲလို့လည်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကသူ့ရဲ့ထုတ်ပြန်ချက်မှာမေးခွန်းထုတ်ထားပါဗျ။သူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့ကိုချင်းမီကိုဖြိုးစရာတော်ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုဆရာနာရှင်အဖွဲ့အစည်းကကွပ်မျက်လိုက်တဲ့အပေါ်ပြစ်တင်ရှုံချတယ်လို့အမေရိကန်တန်ယုံကလည်းထုတ်ပြန်ပါတယ်။သူတို့ကိုဆုံးရှုံးခဲ့ရတဲ့အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတော့ကရောက်ရကြောင်းနဲ့ကြံရည်သူမိသားစုတွေမိတ်ဆွေတွေနဲ့ထပ်တူဝမ်းနဲ့စိတ်ကောင်းဖြစ်ရတယ်လို့အမေရိကန်တန်ယုံထုတ်ပြန်ချက်မှာရေးသားထားပါတယ်။ဂျာမနီပြင်သစ်စတဲ့ဥရောပနိုင်ငံတွေကလည်းဒီလုပ်ရက်ကိုဝေဖန်ပြစ်တင်နေကြပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေကိုဖွဲ့စည်းပုံမူပေါင်းတွေတဲကနေသာအဖြေရှာတင်တယ်လို့တရုတ်နိုင်ငံသား၏ဌာနပြောခွင့်ရဂျောင်လီချန်းကပြောကြားခဲ့ပါတယ်။
ဒူဟာတူရီတောင်းလည်းရုပ်ကွန်းနဖော့တော့ဒူဟာစတုံးကျန်ချေပုကန်ဆော့
မြန်မာနိုင်ငံကသက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့နိုင်ငံရဲ့ရေရှည်အကျိုးကိုရှေ့ရှုပြီးတော့ဖြည့်ရှင်းတင်ကြောင်းနဲ့ဖွဲ့စည်းပုံမူပေါင်းတွေတွင်ကနေသဘောထားကွဲမှုတွေပဋိပက္ခတွေကိုဖြည့်ရှင်းတင်ကြောင်းတရုတ်နိုင်ငံကအမြဲတမ်းတိုက်တွန်းနေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရပြောကြားသွားတာပါဒီမိုကရေစီလိုလားသူ၄ယောက်ကိုဖွဲ့မြက်လိုက်တဲ့အပေါ်ဂျပန်နိုင်ငံကအပြစ်တင်ပြီးတော့ငြင်းငြင်းချမ်းချမ်းအပြေချဖို့အတွက်ထပ်ပြီးတော့တောင်းဆိုလိုက်ပါတယ
်今回の国軍の行いは我が国が一貫して求めてきました非拘束者の解放に大きく逆行するもの
であり。山下家の老爺は忍者ね、ニーランね、アピエチャバと日本人がデザインまんま担当にだを参陣にでと日本キャビネット派ဒုတိယအတွင်းဝင်ချုပ်ယိုရှိဟီကိုအိုက်ဆိုဇာကီကပြောကြားခဲ့တာပါအခုလိုလုံလိုက်တဲ့အတွက်ပြည်သူတွေရဲ့သဘောထားအမြင်တွေပို့ပြီးတော့အဆုံးရောက်သွားစေနိုင်တယ်လို့နိုင်ငံတော်မှာမြန်မာဟာပို့ပြီးတော့အထီးကျန်သွားလိမ့်မယ်လို့လည်းသူကပြောပါရယ်ဆရာနာတင်ပြီးနောက်ပိုင်းသေဆုံးခဲ့ရသူအားလုံးရဲ့ချမ်းရည်သူမိသားစုတွေအတွက်ဂျပန်နိုင်ငံကအထူးဝမ်းနဲ့စိတ်မကောင်းဖြစ်ကြောင်းလဲဂျပန်ကက်ဘိနက်အဖွဲ့ဒုတိယအတွင်းဝင်ချုပ်ကပြောကြားပါရယ်ကိုချင်မီကိုဖြိုးစရာတော့ကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုကွပ်မျက်လိုက်တာဟာစစ်ကောင်စုရဲ့အကြမ်းဖက်လုပ်ရက်တစ်ခုအနေနဲ့တမိုင်းတွင်မဲ့တရားဥပဒေမဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ NUG အစိုးရအဖွဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကလည်းတုံ့ပြန်ခဲ့ပါတယ်အခုသတင်းကြောင့်ဖြီသူတွေမျိုးဆက်သစ်တွေចောင်းသားတမကတွေအနေနဲ့သွေးစုပြီးဒေါသနဲ့မတုံ့ပြန်ကြဘဲဒီဒေါသတွေကိုအင်အားအဖြင့်သုံးပြီးတော့စနစ်တကျတုံ့ပြန်ဖို့လဲဒေါက်တာဇော်ဝေဆိုးကတိုက်တွန်းပါတယ်တည်တံကြခံရမယ့်အကျဉ်းသား၄ယောက်ကိုဥပဒေလုံထုံလုံတီးတွေနဲ့အညီဖြစ်တံစီရင်ဆောင်ရွက်ခဲ့တယ်လို့ဒီနေ့တင်းလာနေထုတ်စစ်ကောင်စီသတင်းစာရီထဲမှာဖော်ပြခဲ့တာဖြစ်ပါတယ်ဘယ်နည်းကကွပ်မြက်လိုက်တယ်လဲဆိုတာအင်းစိန်အချင်းထောင်တာဝန်ရှိသူတွေကမိသားစုဝင်တွေကိုအတိအကျပြောဖို့လဲညှင်းဆန်းခဲ့ပါတယ်ရှင်